အနေဒီအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှောင်တန်နေတဲ့အနေဒီအစိုးရလက်ထက်ကဝန်ကြီး3ဦးတို့ပေါ်တရားစွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုဒီကနေ့ဇန်နဝါရီလ20ရက်နေ့မှာဆက်လက်ကြားနာစစ်ဆေးပါတယ်။ရှောင်တန်နေရဲ့လက်ကင်ဖုန်း laptop ကွန်ပျူတာတွေကအချက်အလက်တွေနဲ့ပတ်သက်လို့မူကင်းတပ်ဖွဲ့နည်းပညာဌာနကအရာရှိတဦးတရားလိုသက်သေအဖြစ်လာရောက်ထွက်ဆိုပါတယ်။ရှောင်တန်နေအပေါ်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုလည်းဒီကနေ့ကြားနာပါတယ်။ဒေါက်ဆန်းစုကြည်တရားစွဲခံနေရတဲ့အမှုတွေနဲ့ပတ်သက်လို့နောက်ဆုံးသိထားရတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့ Mark Computer ကပြောပြပေးမှာပါခင်ဗျာ။
ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတာနာစီမှာတွေ့ရှိတဲ့ဆိုတဲ့အချက်လက်တွေနဲ့ပတ်သက်ပြီးနိုင်ငံတော်လူ့ဝက်အဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံထားရတဲ့အမှုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဇန်နဝါရီလ20ရက်နေ့ဆက်လက်ကြားနာစစ်ဆေးပါတယ်။ဒီကနေ့မှာတော့မှုကင်းတက်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်သူအရာရှိတယောက်ကရှောင်းဌာနရဲ့ electronic ပစ္စည်းတွေမှာတင်ထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတရားလိုသက်တည်အဖြစ်လာရောက်ထွက်ဆိုတယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းနေသူကပြောပါတယ်။
မဒီရတော့ပါလေဒီအောင်ဆောင်တမယ်မှုမှာပေါ့ဖြစ်တယ်ဆိုတော့ဒီညာဟုတ်ဒီဒီညာဌာနတော့အမြင်တတ်ပဲဒီညာဌာနဒီအစ်စတ်ဒီညာတော့ပေါ့အော်ဒီညာဒီညာမပြီးဘူးဆက်တာဒါကမပြီးဘူးတော့သင်မှပြီးမှာနားများကြီးအမြင်ကြီးတော့ဆယ်ဝတ်ဒီနေပုံနဲ့ဒီဒီဒီကဒီကဌာနတဲ့လက်တော်တို့ဒီ iPhone တို့ iPad တို့ဘာလို့လာလို့လဲသိရတာလေဒီလိုမျိုးတို့ဒီလူညာပညာရှင်ကပို့ပြီးတော့မှအဲ့ဟာဒီလိုမှဒီအချင်းချင်းပြည့်ပြောတာပါမှသင်ပြန်လို့
ဒေါ်ဆန်းစုကြည်ရှင်းနေတွေကိုအမှုအကြောင်းမပြောဖို့စစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ချားနာမှုအသေးစိတ်ကိုတော့မသိရပါဘူးစီဝါရဲ့အကြံပေးရှောင်းဌာနရဲ့လက်တော်ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေးနွေးစရမ်းတွေတွေ့တယ်ဆိုပြီး NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးဆက်အောင်တို့ကလည်းနိုင်ငံတော်လှုပ်ဝက်အဥပဒေပုံမှ3ကငွေနဲ့တရားစွဲထားတာပါ။ကိစ္စဝေဒနာကြောင့်အစာရင်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီကနေ့ကြားနာပွဲကိုတက်ရောက်နိုင်တာမရှိသေးပါဘူး။စေယုံစင်ခွင့်မရသေးတာမို့ဒီကနေ့ရုံးချင်းကိုလည်းမတက်ရောက်နိုင်တဲ့အကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါဗျ။သူ့ရဲ့ကျမ်းမာရေးအခြေအနေအရစေယုံမှာပဲဆက်လက်ကုသမှုခံယူနေရတယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းနေသူကပြောပါဗျ။
ဒီလိုရတော့ကျမကြီးကတော့ကောင်းပါလေ။စီးရုံကမလာနိုင်သေးဘူးလေ။မတက်နိုင်မတက်နိုင်မလာအောင်။ဖိုက်နေတာတော့ပြောင်းမှဒီနာမည်တော့ဒီရုံမလာနိုင်သေးဘူး။နောက်တစ်ခါလည်းမသေးချောင်။အဲ့လိုပဲပြောလို့ရမှာပေါ့နော်
။နေပြည်တော်ထူတရားရုံးဒီကနေ့ဂျာနာပွဲမှာအော်စတြေးလျနိုင်ငံသားရှောင်းတောင်နယ်တူတဲ့အပေါ်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းစစ်ဆေးခဲ့ပြီးဒီအမှုနဲ့ပတ်သက်လို့တရားလိုပြတတ်တွေကိုစစ်ဆေးခဲ့တယ်လို့စုံစမ်းသိရပါဗျ။အဲ့ဒီအမှုအတွက်စွဲချက်တင်တယ်မတင်ကိုမကြခင်မှာဆုံးဖြတ်သွားပွဲရှိပါတယ်။အမှုနှစ်ခုလုံးစစ်ဆေးချက်နဲ့ပတ်သက်လို့အသေးစိတ်မသိရပါဘူး။နောက်ထပ်ရုံးချင်းကိုလာမယ့်ကြာသပတေးနေ့ဇန်နဝါရီလ28ရက်နေ့ကိုထပ်မံချင်းဆိုထားပါတယ်။ဒေါက်ဆန်းစုကြည်ကတော့အမှုငါးမှုအတွက်ထောင်နဲ့စုစုပေါင်း6နှစ်ချမှတ်ခံထားရပြီးလက်ရှိမှာအာခရီးမှု10မှုနဲ့တရားရင်ဆိုင်နေရပါတယ်။ဒေါက်ဆန်းစုကြည်အပေါ်ရွေးကောက်ပွဲဆိုင်ရာပုံမှန်နဲ့လည်းအမှုတိုးတယ်လို့သတင်းတွေထွက်နေပေမဲ့ VA ကလောလောဆယ်အတိမပြုနိုင်သေးပါဘူးရှင်။